အာဖဂန်နစ္စတန်ရဲ့တာလီဘန်အာဏာပိုင်တွေနဲ့နှစ်နှစ်နီးပါးကြာတန်တမာရေးအချက်အလက်ဖြစ်ခဲ့ပြီးတဲ့နောက်အာဖဂန်ဆရာမူဝါဒကိုအမေရိကန်အစိုးရကပြန်သုံးသပ်နေပါတယ်။အာဖဂန်မှာကြမ်းတမ်းခက်ထန်တဲ့တာလီဘန်အုပ်ချုပ်မှုလို့အမေရိကန်တာဝန်ရှိသူတွေကခေါ်ဝေါ်ထားတာပါ။ကုလသမဂ္ဂအေဂျင်စီတွေမှာအာဖဂန်အမျိုးသမီးတွေအလုပ်လုပ်တာကိုတာလီဘန်ကတားမြစ်တာကြောင့်အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲအမေရိကန်ရဲ့အာဖဂန်မူဝါဒသုံးသပ်မှုထွက်ပေါ်လာတာပါ။အာဖဂန်နစ္စတန်နိုင်ငံတွင်းကအမျိုးသမီးတွေနဲ့မိန်းကလေးတွေကိုပြစ်မှတ်ထားပြီးကြမ်းတမ်းပြင်းထန်တဲ့ညှို့ချချက်တွေကိုတာလီဘန်တွေကချက်မှတ်နေတာနဲ့အတူပဲအမေရိကန်ဆိုရဘက်ကတာလီဘန်နဲ့ထိတွေ့ချင်းကပ်မှုကိုပြန်လည်သုံးသပ်နေတာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရတဦးက VOA ကိုပြောပါတယ်။တာလီဘန်တွေရဲ့အမျိုးသမီးတွေအပေါ်ဖိနှိပ်ချုပ်ချယ်တဲ့မူဝါဒတွေကိုမွတ်စလင်အများစုနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းကရှုတ်ချနေပေမဲ့လည်းတာလီဘန်တွေကတော့အမျိုးသမီးတွေကိုပညာသင်ကြားခွင့်အလုပ်လုပ်ခွင့်နဲ့နိုင်ငံရေးမှာပါဝင်ခွင့်ပိတ်ပင်မှုကိုအာဖဂန်ရဲ့ပြည်တွင်းရေးအဖြစ်ခုခံပြောဆိုနေတာဖြစ်ပါတယ်ရှင်။